မြန်မာနိုင်ငံမှာဗိုလ်ချုပ်ကြီးအောင်နဲ့ဦးဆောင်တဲ့အယက်သားဆိုရဆိုတာတက်လာပြီးတဲ့နောက်ပိုင်းဖြစ်ထွန်းလာတဲ့အခြေအနေတွေပေါ်နိုင်ငံတကာကတော့အတော့အကောင်းမြင်သဘောတွေနဲ့တုံ့ပြန်လာတာတွေ့ရပါတယ်။2014ခုနှစ်မှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံကိုတာဝန်ပေးရဖို့အာဆီယံနိုင်ငံကြီးဝန်ကြီးတွေကလည်းထောက်ခံထားကြသလိုယင်းနှိမ့်ညွန့်မှုနဲ့ကူညီထောက်ပံ့မှုတွေလည်းဝင်လာမဲ့အလားအလာတွေရှိနေပါတယ်။ဒီအကြောင်း VOA သတင်းတော် Brian Patton အင်ဒိုနီးရှားနိုင်ငံကနေသတင်းပေးပို့ထားတာကိုတော့ကိုချော်ချော်သိန်းကအပြည့်စုံပြောပြပေးပါအောင်ခင်ဗျာ။
မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုနေအကျဉ်းချုပ်ချထားတာကနေလွတ်ပေးခဲ့ပြီးတဲ့နောက်လူလူရဲ့အခြေခံလိုအပ်ချက်အတွက်တရားဝင်ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေဂျပန်နိုင်ငံကပြန်ပေးခဲ့တယ်လို့ဂျပန်ဒုတိယနိုင်ငံသားရေးဝန်ကြီးခီမီဟီရိုအီရှိကနေကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးအကြိုဝန်ကြီးအဆင့်အစည်းအဝေးတွင်ဗိုလ်ထူးနေကပြောခဲ့ပါတယ
် We are still following very closely what's happening in Myanmar. We are not at the stage to resume
မြန်မာနိုင်ငံနဲ့အပြည့်အဝပူးပေါင်းဆောင်ရွက်တာတွေပြန်ဆတဲ့အဆင့်အထိတော့ကျွန်တော်တို့မရောက်သေးပါဘူးမြန်မာနိုင်ငံမှာအခုဖြစ်နေတဲ့အပေါင်းလက္ခဏာဆောင်တဲ့ဖြစ်ပေါ်တိုးတက်မှုတွေကိုကျွန်တော်တို့သတိကြီးကြီးထားပြီးတော့ဆက်လက်စောင့်ကြည့်နေပါတယ်ဒါပေမဲ့လည်းမြန်မာအစိုးရကနီလန်းအမျိုးမျိုးနဲ့လှုပ်ဆောင်နေတဲ့အခုလမ်းကြောင်းကိုထောက်ခံပေးသွားဖို့ကတော့ကျွန်တော်တို့အသေးချာကိုအစဉ်သင့်ရှိနေပါတယ
်အဖွဲ့ဝင်ဆန်နိုင်ငံပါအာဆီယံအဖွဲ့ရဲ့အလှည့်ကြောင်ဥက္ကဋ္ဌအဖြစ်2014ခုနှစ်မှာမြန်မာနိုင်ငံထမ်းဆောင်ရေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေကတညတညထဲထောက်ခံခဲ့ကြပြီးတဲ့နောက်မှာဂျပန်ဒုတိယနိုင်ငံသားရေးဝန်ကြီးကအဲ့ဒီလိုပြောခဲ့တာပါမြန်မာအစိုးရကဆက်ပြီးအကျဉ်းချထားစေရှိတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့နဲ့အတိုက်ခံပါတီတွေအားလုံးကိုနိုင်ငံရေးစနစ်ထဲမှာအပြည့်အဝပါဝင်ခွင့်ပေးရလို့ဟာမြန်မာနိုင်ငံဒေသတွင်းနဲ့ကမ္ဘာကြီးရဲ့စီးပွားရေးအကျိုးဖြစ်ထွန်းဖို့ပါပဲလို့အီရှိကန်ကပြောပါတယ်အာဆီယံဒေသတစ်ခုလုံးအနေနဲ့ဆိုရင်စီးပွားရေးတိုးတက်နေပြီးဂျပန်အမေရိကန်နဲ့ဥရောပနိုင်ငံတွေစီကနေကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာအခွင့်အလမ်းတွေဝင်လာနေတယ်လို့လက်ရှိအာဆီယံအလှည့်ကြောင်ဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသမ္မတဆူစီလိုဘန်ဘန်ယူရိုယူနိုကပြောပါတယ်အာဆီယံဒေသရဲ့အာဏာချက်တခုကအခြေခံအဆောက်အအုံပိုင်းညော့နေတာဖြစ်တယ်လို့ဂျပန်ဒုတိယနိုင်ငံသားရေးဝန်ကြီးအီရှိကနေကပြောပါတယ်မြန်မာနိုင်ငံကိစ္စမှာဆိုရင်အခြေခံအဆောက်အအုံပိုင်းအားနည်းချိုးတဲ့တာနဲ့စီးပွားရေးအရာတတိတခြားအထူးကြံဖြစ်နေတာတွေကမဲခေါင်ဒေသကနေအိန္ဒိယနိုင်ငံစီဓာတ်ရိုက်ကုန်သွယ်ရေးလမ်းကြောင်းဖွင့်နိုင်ဖို့ရမှာအတားအဆီးဖြစ်နေတယ်လို့သူကဆိုပါတယ
် There are lows and ports but that's not really usable for the outlet of the commodities which are produced in
land စစ်ကမ်းတွေအများကြီးရှိတယ်ဆိုပေမဲ့မဲခေါင်ဒေသရဲ့တခြားအစိတ်ပိုင်းတွေကနေထုတ်လုပ်လိုက်တဲ့ကုန်ပစ္စည်းတွေကိုတည်ယူပို့ဆောင်ဖို့အသုံးပြနိုင်တဲ့အစ်စ်မှရှိမနေပါဘူးဒီပြောင်းနေတဲ့အစိပ်ပိုင်းကိုသာချိတ်ဆက်နိုင်မယ်ဆိုရင်မလကရေးလက်ကြားကိုဖျက်เสียရမလို့တော့ပဲအိန္ဒိယသမုတ်တရားတွေကိုဓာတ်ရိုက်ရောက်နိုင်ပြီးတော့အာဆီယံဒေသအထူးသဖြင့်မဲခေါင်မြစ်ဝမ်းဒေသကိုအိန္ဒိယနဲ့ချိတ်ဆက်နိုင်မှာဖြစ်ပါတယ
်အခြေခံဆောက်အုံတည်ဆောက်ရေးဆိုင်ရာစီမံကိန်းတွေအတွက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာချေးငွေဒေါ်လာ20ဘီလီယံနီးပါးကိုဂျပန်နိုင်ငံကထောက်ပံ့နေတယ်လို့အီရှိကနေကပြောပါတယ်မြန်မာနိုင်ငံအနေနဲ့တိသာထင်ရှားပြီးရေရှည်ခံတဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုလုပ်မယ်ဆိုရင်အဲ့ဒီထောက်ပံ့ငွေတွေကအများအပြားကိုမြန်မာနိုင်ငံအတွက်ပေးကျင်တယ်လို့လည်းဆိုပါတယ်မြန်မာဆိုရဟာနိုင်ငံရေးအကျဉ်းသားတချို့ကိုလွှတ်ပေးတာသတင်းမီဒီယာတွေပေါ်တင်ကြပ်ခဲ့တာတွေကိုအတန်ငယ်ရှော့ပေါ့တက်တာပေးတာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံတာစသည်အားဖြင့်ပြုပြင်ပြောင်းလဲနေပါတယ်ဆိုတာကိုရည်ညွှန်းတဲ့လှုပ်ရက်တချို့ကိုပြီးခဲ့တဲ့လပိုင်းအတွင်းလုပ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ကျောင်းပြန်လှည့်လို့မရအောင်ခိုင်မာတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပိုလှုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံအများအပြားကမြန်မာအစိုးရကိုဆက်ပြီးတောင်းဆိုနေပါတယ်ခင်ဗျာ